သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ Australian နိုင်ငံဟာကမ္ဘာပေါ်မှာဓာတ်မတည့်မှု allergy အဖြစ်အများဆုံးနိုင်ငံအဖြစ်လူသိများတယ်ဆိုတာသင်သိပါသလားဒီနိုင်ငံရဲ့မတူကွဲပြားတဲ့လူဦးရေကြောင့်လူတွေဟာသူတို့ရဲ့ဘာသာရေးယုံကြည်ချက်ရိုးရရင်ကျင်းမှုကျန်းမာရေးလိုအပ်ချက်နဲ့ကိုယ်ပိုင်ရွေးချယ်မှုတွေကိုသူတို့စားတဲ့အစားအစာတွေကနေတဆင့်ဖော်ပြတာကြပါတယ်ဒီကနေ့အစီအစဉ်မှာတော့အစားအစာရွေးချယ်မှုတွေကိုမှန်မှန်ကန်ကန်ဆုံးဖြတ်နိုင်ဖို့အတွက်အစားနဲ့ပတ်သက်ပြီးအညွန်းစာသားတွေမှတ်ပုံတင်လက်မှတ်တွေကိုဘယ်လိုနားလည်အောင်ကြည့်ရမလဲဆိုတာကျွမ်းကျင်သူတွေကလမ်းညွှန်ပေးသွားမှာဖြစ်ပါတယ်ဘာသာရေးအရာတားမြစ်ထားတဲ့အစားအစာတွေကနေတဆင်မိမိရဲ့ကျင့်ဝတ်နဲ့ကျန်းမာရေးကိုအခြေခံပြီးတော့အစားအသောက်ကိုရွေးချယ်မှုတွေအထိမိမိတို့အားလုံးမှာအစားအသောက်ကန့်သတ်ချက်တစ်ခုခုရှိနေတတ်သလိုမိမိမှာအစားနဲ့ပတ်သက်ပြီးကန့်သတ်ချက်မရှိရင်တော့မှအဲ့ဒီလိုကန့်သတ်မှုမျိုးရှိတဲ့လူတစ်ယောက်ယောက်ကိုသိကြမှာပါအရင်ဆုံးအစားအစာနဲ့ဓာတ်မတည့်မှုအကြောင်းစပြောကြရအောင်အစာဓာတ်မတည့်မှုကိုလိလူရှုမရင်ပြင်းထန်တဲ့နောက်ဆက်တွဲဆူကျူတွေဒါမှမဟုတ်အသက်အန္တရာယ်ကိုပါထိခိုက်တဲ့အခြေဖြစ်စေနိုင်ပါတယ်။အော်စတြေးလျမှာကလေး10ယောက်မှတစ်ယောက်လောက်ဟာအစာအစာဓာတ်မတည့်မှုရှိနေပြီးအဆိုးဆုံးကတော့ကြက်ဥနဲ့ဓာတ်မတည့်ခြင်းဖြစ်ပါတယ်။လူကြီးအရွယ်ရောက်လာတဲ့အခါအယောက်50မှာတစ်ယောက်ကဓာတ်မတည့်မှုတွေရှိတတ်ပါတယ်။ဒါကြောင့်လူတွေရဲ့ဘေးကင်းလုံခြုံမှုအတွက်ရှင်းလင်းစွာရေးသားဖော်ပြထားတဲ့အစားအစာအညွန်းစာသားတွေကအလွန်ကိုအရေးကြီးပါတယ်။ National Allergy Council ကဓာတ်မတည့်မှုဆိုင်ရာအထူးကူအာဟာရပညာရှင် Ingrid Roach ကစားသုံးသူတွေအနေနဲ့ပါဝင်ပစ္စည်းတွေကိုအလွယ်တကူသိနိုင်ဖို့ Food Standards Australia New Zealand ကရိုးရှင်းတဲ့အင်္ဂလိပ်ဘာသာစကားနဲ့ဓာတ်မတည့်မှုအညွန်းစာသား Plain English Allergen Labeling ကိုထည့်သွင်းလေးရှိတယ်လို့ပြောပါရယ
် Plain English Allergen Labeling was brought in to help people be able to read food labels easier when they're looking for their allergen in a particular food. So on our food labels now, if a common food allergen is an ingredient of the food, then it has to be listed in the ingredients list.
ဒီအညွှန်းစနစ်ကနေလူတွေကအစားအစာထဲမှာသူတို့နဲ့ဓာတ်မတည့်တဲ့ပစ္စည်းပါမပါအလွယ်တကူဖတ်နိုင်အောင်အညွှန်းစနစ်နဲ့လုပ်ထားတာပါအခုဆိုရင်အစားအစာထဲမှာအဖြစ်များတဲ့ဓာတ်မတည့်တဲ့ပစ္စည်းတစ်ခုခုပါဝင်နေရင်အဲ့ဒါကိုပါဝင်ပစ္စည်းများစီရင် statement of ingredients ထဲမှာအရက်သုံးအင်္ဂလိပ်ဘာသာစကားနဲ့မဖြစ်မနေထည့်သွင်းဖော်ပြရတယ်လို့ရှင်းပြထားပါတယ်ဒီပါဝင်ပစ္စည်းစီရင်ကိုအထုပ်ရဲ့အနောက်ဘက်လိုထင်သာမြင်သာရှိတဲ့နေရာမှာပြသထားရမှာဖြစ်ပြီးဓာတ်မတည့်တဲ့ပစ္စည်းတွေကိုအလေးပေးဖော်ပြထားရမှာဖြစ်ပါတယ်။အဲ့ဒီတော့အစားအစာထုတ်လုပ်မှုမှာပါဝင်တဲ့အညွှန်းစာတွေကိုတိတိကျကျလေ့လာဆန်းစစ်ပြီးတော့မိမိနဲ့ဓာတ်တည့်မတည့်ဆိုတာကိုကြည့်ရှုတာကဘေးအကင်းဆုံးဖြစ်တယ်လို့လည်းပြောပါတယ်။
That plain English word has to be in bold. Say, for example, you might have cheese, and then in brackets you would have milk in bold letters. Or if peanut's an ingredient, the peanut would be in bold, so it stands out from the rest of the ingredients list.
အဲ့ဒီစကားလုံးကိုထင်သာမြင်သာအောင်စာလုံးအမဲအောင် bold နဲ့ပြသရပါတယ်။ဥပမာဒိန်ခဲ cheese ပါဝင်နေဆိုရင်သူ့နောက်ကကွင်းစာကွင်းပိတ်ထဲမှာ no milk ဆိုတာကိုစာလုံးအမဲနဲ့ပြရမှာပါ။မြေပဲပါတယ်ဆိုရင်လေမြေပဲ peanut ဆိုတဲ့စာလုံးကိုအမဲရောင်နဲ့ပြတ်သားထားရမှာဖြစ်ပြီးတခြားစာသားတွေထဲထင်သာမြင်သာရှိအောင်လုပ်ရမှာဖြစ်တယ်လို့ပြောပါတယ်မြေပဲနဲ့သီးစိတ်တွေဖြစ်တဲ့ဥပမာ almond တွေသီးဟိုစိတ်တွေ macadamia တွေကိုလည်းတစ်ခုချင်းစီခွဲခြားဖော်ပြထားပါတယ်ဒါမှသာမြေပဲနဲ့မတည့်ပေမဲ့တခြားအစိအစံနဲ့တည့်တဲ့လူတွေအတွက်အဆင်ပြေမှာပါအလားတူပဇွန်နဲ့မတည့်ပေမဲ့လည်းကမာကောင်နဲ့တည့်တဲ့လူတွေအတွက်ပဇွန်ကနန်းစတာတွေကိုခွဲခြားဖော်ပြထားပါတယ်။ဂျုံ၊ရိုင်းဂျုံ၊မှုရောစပါးနဲ့အုတ်လိုမျိုးဂလူတင်ပါတဲ့ကောက်ပဲသီးနှံတွေကိုလည်းခိုးလျက်ယောဂရှိသူတွေနဲ့ဂလူတင်နဲ့မတည့်တဲ့သူတွေကိုသတိပေးတဲ့အနေနဲ့မဖြစ်မနေဖော်ပြရတယ်လို့ပြောပါတယ်။
The other thing that plain English labelling has done is it's made the contains statement. So on a food packet, you've got an ingredients list, and then next to or underneath the ingredients list, there's another sentence that says contains. It's like a summary list of all of the common allergens.
Now, the question is, ba wen the contains, so le sa da gu le po pya le shi ba le. Sa sa thau po wa ba wen pye su si yin ye be ma da ma mho au ma.ပါဝင်သည်ဆိုတဲ့ဝါကျကလေးရှိပါတယ်အဲ့ဒါကတော့ဒီအစားအစာထဲမှာပါတဲ့ဓာတ်မတည့်တဲ့ပစ္စည်းအလုံးကိုအချင်းချင်းဖော်ပြထားတာပါဒါကြောင့်စားသုံးသူတွေအတွက်အလွန်လွယ်ကူသွားပြီးတော့အထုပ်တိုင်းမှာပုံစံသူဖော်ပြထားခြင်းဖြစ်တယ်လို့ရှင်းပြထားပါတယ်အကယ်၍အစားအစာတစ်ခုက gluten မပါဘူး gluten free ဆိုရင်အထုပ်ပေါ်မှာအမြဲတမ်းစားသားကြီးနဲ့ပြထားခြင်းမှဖော်ပြထားမှာပါဒါပေမဲ့ပါဝင်ပစ္စည်းစည်းရင်းကိုကြည့်ရင်တော့ gluten ပါမပါတိချာပေါက်သိနိုင်ပါတယ်။တခြားအစားအသောက်ကန့်သတ်ချက်တွေကိုဘာတွေရှိအောင်မလဲ။ဒါမတည့်မှုအပြင်လူတွေဟာဘာသာရေးယုံကြည်ချက်ကြောင့်လည်းအစားအသောက်တွေကိုကန့်သတ်မှုရှိကြပါတယ်။ဥပမာသင်ဟာဂျူးလိုမျိုးဖြစ်တဲ့ဆိုရင် kosher အစားအစာတွေကိုသာစားသုံးသူဖြစ်နိုင်ပါတယ်။ kosher Australia ရဲ့ဈေးကွက်ရှာဖွေရေးအရာရှိချုပ် George Landon ကတော့သူတို့ဟာဩစတြေးလျမှာခိုးရှာအတိအမှပြုလက်မှထုတ်ပေးတဲ့အဓိကအဖွဲ့အစည်းကြီးနှစ်ခုထဲကတစ်ခုဖြစ်လို့သူတို့ရဲ့ logo ကိုကြည့်ဖို့ပြောပါတယ
် Our logo is the map of Australia with a K in the center and that's in a circle but I would say it's not a huge percentage of products that actually have the logo on it I would say it's potentially 40% so the way that we let people know if products are kosher certified is on an app
ကျမတို့ logo ကတော့စက်ဝိုင်းထဲကဩစတြေးလျမြေပုံပါပြီးတော့အလယ်မှာ K ဆိုတဲ့စာလုံးပါပါတယ်။ဒါပေမဲ့ထုတ်ကုန်အားလုံးမှာဒီလိုကိုပါတာမျိုးတော့မဟုတ်ပါဘူး။၄၀ရာခိုင်နှုန်းလောက်မှာပဲပါရှိနိုင်ပါတယ်။ဒါကြောင့်ပဲပစ္စည်းတွေကခိုးရှာဖြစ်တယ်လေဆိုတာကိုကျမတို့အမြဲတမ်းအသိပေါ်လာရင်ပေါ်လာရင်တို့ဖော်ပြနေတဲ့ app ကနေသိနိုင်တယ်လို့ပြောသွားခဲ့ပါတယ်။ကိုရှာဩစတြေးလျရဲ့ app မှာအခုဆိုရင် barcode scan ဖတ်တဲ့စနစ်အသစ်ထည့်သွင်းထားပါတယ်။ဒါကြောင့်အထူးဆိုင်တွေအထီးသွားစရာမလိုပဲရိုးရိုးစူပါမားကတ်တွေမှာတော့အလွယ်တကူ scan ဖတ်ပြီးတော့ကိုရှာဖြစ်စီဟုတ်မဟုတ်ဝယ်ယူနိုင်ပြီလို့ London ကပြောပါတယ်
။ So you can actually go through supermarkets and scan a barcode and it will let you know if that product's in our database or not. If it's not coming up with a barcode, you can still search and see if that product's available within the app. Maybe the barcode just hasn't been updated.
Supermarket သွားရင် barcode ကို scan ဖတ်လိုက်ရုံနဲ့ဒီပစ္စည်းဟာကျမတို့အစည်းအဝေးထဲမှာရှိမရှိသိနိုင်ပါတယ်။အကယ်၍ barcode နဲ့ရှာမတွေ့ရင်လည်း app ထဲမှာနာမည်ရိုက်ရှာလို့ရပါတယ်။တခါတလေ barcode မရှိသေးတာမျိုးဖြစ်တတ်ပါတယ်။အဲ့ဒီ app ကိုကဘာတဝမ်းမှာအသုံးပြုနိုင်ပြီးကျမတို့ရဲ့ Facebook group မှာလည်းဓာတ်ရိုက်မေးမြန်းနိုင်တယ်လို့ပြောသွားခဲ့ပါတယ်။ဒါအပြင်ဩစတြေးလျကလူဦးရေရဲ့300ခန့်နှုန်းလောက်ဟာဟာလာအစားအစာကိုစားသုံးကြပြီးဒီကဏ္ဍကလည်းအလင်းအမြန်ကိုကျယ်ပြန့်လာနေပါတယ်။စိုက်ပျိုးရေးဌာနကအတိအမှပြုထားတဲ့ဟာလာဩစတြေးလျရဲ့ CEO ဖြစ်သူဒေါက်တာမိုဟာမက်ခန်ကတော့ဟာလာအစားအစာဟုတ်မဟုတ်ယုံကြည်စိတ်ချရတဲ့ဟာလာအနာပိုင်တွေရဲ့အတိအမှပြုအညုံးတွေကိုရှာကြည့်ဖို့အကြံပြုထားပါတယ်။
If there is a logo, there is a certain level of assurance that yes, the product halal or not halal. But there's a hiccup in Australia with the anti-halal campaign. So some companies, they actually chose not to put the halal logo. So that makes things very difficult for the consumers.
Logo ပိုင်းနေရင်တော့ဒီပစ္စည်းက halal ဖြစ်တယ်ဆိုတာကိုစိတ်ချရပါတယ်။ဒါပေမဲ့ Australia မှာ halal ဆန့်ကျင်ရေးလှုပ်ရှားမှုတွေရှိနေတဲ့အတွက်တချို့ကုမ္ပဏီတွေကဟာလာလိုဂိုကိုသူတို့ရဲ့ပစ္စည်းပေါ်မှာကပ်ဖို့ရွေးချယ်ကြပါတယ်။ဒါကြောင့်စားသုံးသူတွေအတွက်ခက်ခဲသွားစေပါတယ်။ဒါကြောင့်ကျွန်တော်တို့ရဲ့ website ဖြစ်တဲ့ halaaustralia.com.au မှာဘယ်ပါဝင်ပစ္စည်းတွေကိုရှောင်ရမလဲဆိုတာနဲ့ဟာလာပစ္စည်းတွေဘယ်မှာရနိုင်မလဲဆိုတဲ့လမ်းညွှန်ချက်တွေကိုဖော်ပြပေးထားတယ်လို့ပြောပါတယ်။ Halal Advisor လိုမျိုး app တွေကစားသုံးသူတွေအတွက်အများကြီးအထောက်အကူဖြစ်စေပေမဲ့ဒါတွေကို Halal Australia ကတရားဝင်ထောက်ခံထားတာတော့မဟုတ်ပါဘူး။စားသုံးသူတွေအနေနဲ့ကိုယ်တိုင်သေချာလေ့လာဖို့လိုအပ်ပေမဲ့ Halal Australia ဘက်ကလည်းကူညီဖို့အသင့်ရှိတယ်လို့ဒေါက်တာခန်းကပြောပါရီ
They call us and then we try to give them information to the best of our knowledge. Now, if we are not certifying that particular ingredients goes into the product, then we simply say, sorry, we can't give you an answer because we did not certify this product range.
သူတို့ကျွန်တော်တို့စီဖုန်းဆက်လိုက်ရင်တော့ကျွန်တော်တို့သိထားသမျှအချက်လက်တွေကိုကူညီဖြေကြားပေးပါတယ်။အကယ်၍အဲ့ဒီထုတ်ကုန်ထဲကပါဝင်ပစ္စည်းတွေကိုကျွန်တော်တို့ကအတိအမှတ်ပြုစုစည်းထားတာမျိုးမဟုတ်ဘူးဆိုရင်တော့ဒါကိုကျွန်တော်တို့လက်မှတ်ထုတ်ပေးထားတာမဟုတ်တဲ့အတွက်အပြည့်မပေးနိုင်ဘူးလို့ပဲပုတ်ပွင့်လင်းလင်းပြောတယ်လို့ပြောဆိုထားပါတယ်။ကုန်စုံဆိုင်မှာဈေးဝယ်ခြင်းရဲ့စိန်ခေါ်မှုတွေအပြင်မှာစားတောက်တာကလည်းအစားအစာကန့်သတ်ချက်ရှိသူတွေအတွက်တမျိုးစိုးရိမ်စရာဖြစ်ပါတယ်။ဒီမှာဒါမတက်မှုရှိနေရင်ဆိုင်ဝန်ထမ်းတွေကိုပြောပြဖို့အရေးကြီးပါတယ် Ingrid Roach ကအဖိုးတန်တဲ့အကြံပြုချက်တစ်ခုကိုအခုလိုပြောပြထားပါတယ်
Allergy and Anaphylaxis Australia have a chef card, so it's a little wallet size card that lists your food allergies, and when you go into a restaurant or a cafe or a takeaway store, you can pull that little chef card out. You can say to the staff, I have a food allergy, can you please give this card to the chef?
Allergy and Anaphylaxis Australia ma chef card sapo mu ko pe pho kap ya so ra shi ba de အဲ့ဒါကပတ်စံအိတ်ထဲထည့်လို့ရတဲ့ကပ်ပြားလေးဖြစ်ပြီးတော့သင်မှရှိတဲ့ဓာတ်မတည့်မှုတွေကိုရေးထားတာပါ။ဆိုင်သွားတဲ့အခါမှာအဲ့ဒီကပ်ကလေးကိုထုတ်ပြပြီးတော့ကျွန်တော်မှအစားအစာဓာတ်မတည့်မှုရှိလို့ပါ။ဒီကပ်ကလေးကိုစဖိုမှုကိုပေးပေးပါလို့ပြောလို့ရပါတယ်။ဒါမှပဲစဖိုမှုကပါဝင်ပစ္စည်းတွေကိုတေချာစစ်ဆေးပြီးတော့တခြားအစားအစာတွေနဲ့မရောမိအောင် cross contamination မဖြစ်အောင်တေချာပြင်ဆင်ပေးနိုင်မှာဖြစ်တယ်လို့အကြံပြုထားပါတယ်။ဒါအပြင်ဆိုင်ဝန်ထမ်းတွေနဲ့တေချာစကားပြောနိုင်ဖို့လူမရှုပ်တဲ့အချိန်မျိုးမှာသွားဖို့လဲ Roach ကအကြံပြုထားပါတယ်။ဆိုင်ကိုတေချာရွေးချယ်ဖို့ပါဝင်ပစ္စည်းနဲ့ပြီးတော့ရိုးရှင်းတဲ့အစားအစာတွေကိုမှဖို့နဲ့ဓာတ်မတည့်ပစ္စည်းတွေရောနှောပါဝင်နိုင်ချေများတဲ့ buffet စနစ်ကိုရှောင်ကျဉ်ဖို့လဲအကြံပြုထားပါတယ်။
And of course, the most important thing is that when you eat out, you must carry your allergy medication with you. So if you have an adrenaline device or antihistamine or whatever it is you use that's on your action plan, you must carry your medication with you.
အရေးကြီးဆုံးကတော့အပြင်မှာစားတဲ့အခါဓာတ်မတည့်မှုတွေအတွက်ဆေးဝါးတွေကိုအမြဲတမ်းဆောင်ထားဖို့ပါပဲ။အရေးပေါ်ဆေးထိုးကိရိယာ adrenaline device ပဲဖြစ်ဖြစ်ဓာတ်မတည့်မှုကိုတက်တာစေတဲ့antihistamine ပဲဖြစ်ဖြစ်သင်ရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်အတိုင်းဆောင်ရွက်ဆောင်ထားရပါမယ်။ဒါမှပဲမတော်တဆဓာတ်မတည့်ပစ္စည်းနဲ့ထိတွေ့မိရင်တော့ချက်ချင်းကုသနိုင်မှာဖြစ်တယ်လို့ပြောသွားခဲ့ပါတယ်။ခိုးရှာအစားအစာတွေအတွေ့ကတော့ဆိုင်တိုင်းကိုဝင်ပြီးခိုးရှာအစားအစာကိုမလိုမရပါဘူး။ဆိုင်တစ်ဆိုင်လုံးကခိုးရှာအတိအမှပြုတဲ့ဆိုင်ဖြစ်နေရပါမယ်။ဒါကိုလည်းခိုးရှာ Australia app ထဲမှာဆိုင်စည်းရင်းတွေကိုအပြည့်စုံကြည့်နိုင်ပါတယ်။ဒါအပြင်ဟာလာအစားအစာအတွေ့ကတော့ဈေးဝယ်ရတာထက်အပြင်မှာစားဖို့ကပိုခက်ခဲနိုင်ပါတယ်။တချို့ဆိုင်တွေကဟာလာလိုဂိုပြသဖို့ဝန်လေးနေတတ်ကြတယ်လို့ဒေါက်တာခန်းကပြောပါတယ်။
The apps are there and I commend those groups they try to help the consumers for example Halal Food Sydney, Halal Food in Melbourne.They developed some kind of information space. So there are thousands of consumers who wants clarity.
App တွေရှိနေတာကတော့စားသုံးသူတွေကိုကူညီရရောက်ပါတယ်။ဥပမာ Halal Food Sydney တို့မဟုတ် Halal Food in Melbourne တို့လိုအဖွဲ့တွေကအချက်အလက်တွေစုဆောင်ပေးထားကြပါတယ်။ဒါပေမဲ့စားသုံးသူထောင်ပေါင်းများစွာကပုံမှန်ရှင်းလင်းတဲ့အချက်အလက်တွေကိုလိုချင်နေကြပြီးပေးအရာကတရားဝင်အတိအမှပြုထားတယ်ဆိုတဲ့နေရာမှာကွဲလွဲမှုတွေရှိနေတုံးပဲလို့ပြောသွားခဲ့ပါတယ်။နောက်ဆုံးအနေနဲ့ပြောရရင်တော့လက်ရှိမှာရှိနေတဲ့ကောင်းမွန်တဲ့ဤပညာကရိယာတွေကိုအသုံးပြုပြီးတော့ကိုယ်တိုင်ကိုယ်ကျတည်တည်ကြာကြာလေ့လာစစ်ဆေးတာကဘေးအကင်းဆုံးဖြစ်တဲ့အကြောင်းရေးထားတဲ့မလီဆာကမ်ပန်ညိုနီရဲ့ဆောင်းပါးကိုတင်ဆက်လိုက်ပါတယ်ရှင်။ကျမကမှလှိုင်းသိမ့်ပါ
ဒါမျိုးသတင်းဆောင်းပါးတွေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ